ိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာမြို့ကြီးတော်တော်များများမှာဆိုရင်အသွားအလာတွေတားမြစ်ထားပြီးစီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတဲ့အတွက်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာမှာစိုးရိမ်နေရပါတယ်။တရုတ်နိုင်ငံထဲမှာလုပ်ငန်းတွေရပ်ဆိုင်းနေုံသာမကပြည်ပမှာပါရိုက်ခတ်လာနေရမှာတောင်ကိုရီးယားနိုင်ငံ Hyundai ကားကုမ္ပဏီဟာဆိုရင်လည်းအကြီးဆုံးစက်ရုံတစ်ခုမှာထုတ်လုပ်မှုတွေဆိုင်းထားရမယ့်အကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါ။တရုတ်နိုင်ငံမှာသာမကပြည်ပစီးပွားရေးလုပ်ငန်းတွေမှာပါထိခိုက်တဲ့အခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မာရီယာမာဒီလိုရဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးကပြောပြမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်မပြတ်နဲ့အောင်ထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့တရုတ်နဲ့ဟောင်ကောင်ကလမ်းတွေပေါ်မှာခြောက်ခံနေလို့ဒီဇင်နေလုပ်ငန်းတွေလည်းပိတ်ထားပါရယ်။ရှင်းလင်းချိဆိုင် Brookings Institution ကသူတစ်စီဒေးဗစ်ဒေါ်လာကတော့First, Kusamuja,
You've got areas that produced about two-thirds of China's GDP have already extended their holidays for a couple more weeks.
အဲ့တော့လေ2020ဘဏ္ဍာနှစ်ပထမ3လပတ်အပြင်ဒုတိယ3လပတ်မှာလည်းစီးပွားရေးရတဲ့တိတ်မကောင်းမှုကတေချာသလောက်ပ
ါကိုရိုနာဗိုင်းရပ်စ်ကျန်းမာမှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာစီးပွားရေးမှာပါရပ်ကန့်နိုင်တယ်လို့လည်း Hong Kong Geo Securities အမှုဆောင်ရရှိချုပ် Francis Long ကပြောပါတယ
် Maybe the global economic growth is shrinking by 0.05%
ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုတော့3.5%ရာခိုင်နှုန်းလောက်ကျော့သွားနိုင်ပါတယ်
တရုတ်ကတောင်ဝင်ရှိသူတွေကတော့ခီးသွားလုပ်ငန်းပါဝင်စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုထားပါတယ်။ဒါမှမဟုတ်ရက်ကတ်မှုတွေကရေရိုကာလကဖြစ်မယ်လို့လည်းအမျိုးသားဖွံ့ဖြိုးရေးနဲ့ပြည်ထောင်လေးကော်မရှင်လက်ထောက်ညှိနှိုင်းရေးမှူးလျံဝင်းလျံကပြောပါတယ်
။疫情对经济影响的大小取决于疫情防控的进展和成效。
စီးပွားရေးရက်ကတ်မှုတွေဟာကူးစက်မှုတာစီရင်နဲ့ဆင်းဆုပ်ရေးမှာတိုးတက်မှုတွေနဲ့ရလဒ်တွေအပေါ်အဓိကမူတည်နေပါတယ်။ဒါပေမဲ့လည်းကျွန်တော်အလေးထားပြောချင်တာကတော့ရိုက်ခတ်မှုတွေဟာယာယီပဲဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေခံတွေမှာအပြောင်းအလဲမဖြစ်နိုင်ပါဘူး
။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နေရာဟူပေပြည်နယ်က Sovereign Champion လီဇင်မင်းတို့လိုလုပ်ငန်းရှင်တွေကတော့စီးပွားရေးမှာရိုက်ခတ်မှုတွေတိတိကျကျခံစားနေရတာပါ
။ဒါကခင်ဗျားပေါ့ဟုတ်ပါ့။ဒါခင်ဗျားဆိုဒီတင်ချီဆောင
်သိတဲ့တော့ကြာမိပါတယ်ဒါပေမဲ့လည်းအခုကြုံနေရတဲ့ကူးစက်မှုကလူတွေဖန်တီးတာမဟုတ်တဲ့အတွက်ကျွန်တော်တို့လည်းဘာမှတတ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူ
းတရုတ်နိုင်ငံမှာမကောက်မှလည်းလောင်းစားရုံတွေကိုသတင်းနဲ့ပတ်ချပိတ်မဲ့ကြောင်းအင်္ဂါနေ့ကလည်းကြေညာထားတာပါတရုတ်နိုင်ငံကငွေကြေးတတ်နိုင်တွေနဲ့ပြည်နေလို့ရှိတဲ့မကောက်ကလောင်းစားရုံတွေကိုပိတ်ထားဖို့မကြေညာခင်မှာကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်လူတို့မရှိတော့ဖြစ်နေကြတာပါခင်ဗျာ